မြန်မာနိုင်ငံမှာအကြမ်းဖက်နှိမ်နှင်းမှုတွေတိုးလာနေတာဟာထိတ်လန့်တောင်းလို့ရှာဖြစ်နေကြောင်းနဲ့စစ်တပ်ရဲ့ဖိနှိပ်မှုတွေရပ်ပစ်ဖို့ဗြိတိန်ဝန်ကြီးချုပ်ဘော့စ်ဂျွန်ဆန်ကကြေညာနေမှာတောင်းဆိုလိုက်ပါတယ်။ဗြိတိန်နိုင်ငံကမြန်မာပြည်သူတွေနဲ့အတူရပ်တည်မှာဖြစ်ကြောင်းစစ်တပ်ဖိနှိပ်မှုတွေချက်ချင်းရပ်ပစ်ဖို့အပြင်ဒေါက်တာဆူဂျီနဲ့ဖန်ဒါတူတွေကိုပြန်လွှတ်ပေးပြီးနိုင်ငံတွင်းဒီမိုကရေစီပြန်ထူထောင်ပေးဖို့တောင်းဆိုကြောင်းဝန်ကြီးချုပ်ဂျွန်ဆန်ကတွစ်တာမှာရေးပါတယ်။ဖေဗရူလာအာနာသိမ့်ပြီးချိန်ကဆက်လို့စစ်တပ်ကဒီမိုကရေစီတောင်းဆိုဆန္ဒပြတဲ့တွေကိုပြင်းပြင်းထန်ထန်နှိမ်နင်းနေရမှာဗုဒ္ဓဘူးနေ့ကတော့ဆန္ဒပြတဲ့တေဆုံးမှုအများဆုံးဖြစ်ခဲ့ပြီးဒီလိုဆန္ဒပြတဲ့တွေကိုတတ်ချက်မှုတွေအတွက်ရှုံချကြောင်းလဲဝန်ကြီးချုပ်ကပြောပါတယ်။ဗြိတိန်အစိုးရကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါဝင်စစ်တပ်ခေါင်းဆောင်6ဦးပေါ်မှာအရေးယူတန်းခတ်မှုတွေချမှတ်ခဲ့ပါတယ်။မြန်မာစစ်တပ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးစစ်တပ်အဆင့်နဲ့အရာရှိ19ယောက်ကိုဗြိတိန်ကအလားတူတန်းခတ်အရေးယူထားပြီးဖြစ်ပါတယ်။